မြန်မာနိုင်ငံအတွင်းနိုင်ငံရေးအရာရေးရှိတည်တံ့နိုင်မဲ့နီလန်ရရှိအောင်သက်ဆိုင်သူအားလုံးကကြိုးပမ်းဆောင်ရွက်ကြဖို့နဲ့အသက်တွေမဆုံးရှုံးအောင်ဆောင်ရွက်ကြဖို့ထိုင်းနိုင်ငံကြီးဌာနကမနေ့ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့80%မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းပြီးအန်ဒယ်လီလွတ်တော်ကိုယ်စားလှယ်ကိုဖြိုးစရ ိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရတနီဆန်ဂရက်ကပြောပါတယ်။အင်အားသောဖြိုခွင်းသာရက်စက်တဲ့အကြမ်းဖက်နီလန်းတွေအသုံးပြုတာတွေဟာနိုင်ငံရေးအရာတဘောသားကွဲမှုတွေကိုဘယ်တော့မှဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့လည်းတနီဆန်ဂရက်ကပြောပါတယ်။တိုက်ဆုံသွားသူတွေရဲ့မိသားစုတွေအတွက်လည်းသူကဝမ်းနဲ့စကားပြောကြားခဲ့ပါတယ်။